ဟုတ်ကဲ့ပါအမေရိကန်အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရက်ဆယ်ကအဲ့ဒီလိုဥပမာပေးခိုင်းခိုင်းပြောဆိုသွားတာဖြစ်ပါတယ်ဝါရှင်တန်ဒီစီမှာရှိတဲ့နိုင်ငံသားသတင်းတောက်များအသင်းမှာဘော်ရူးနေကသတင်းစာရှင်းလင်းပွဲပြုလုပ်ချိန်အတွင်းမြောက်ကိုရီးယားနဲ့ဆိုင်တဲ့မေးခွန်းတစ်ခုကိုပြန်လည်ဖြေကြရမှာမစ္စတာရက်ဆယ်ကမြန်မာနိုင်ငံကိုဥပမာပေးပြောဆိုသွားခဲ့တာပါတချိန်တုန်းကစစ်အာဏာရှင်စနစ်နဲ့အုပ်ချုပ်လာခဲ့တဲ့မြန်မာနိုင်ငံမှာအခုဆိုရင်အပေါင်းလက္ခဏာဆောင်တဲ့အပြောင်းလဲတွေဖြစ်ပေါ်လာတာကိုတွေ့ရတဲ့အကြောင်းပြောပါတယ
် One of the things that keeps me going is the example of Burma, Myanmar. There is a country that decided to make a change. There is
မြန်မာနိုင်ငံဟာအပြောင်းအလဲပြုလုပ်ဖို့အတွက်ဆုံးဖြတ်ခဲ့တဲ့နိုင်ငံဖြစ်ပါတယ်။မြန်မာနိုင်ငံကဆီယနာရှင်ဟာသူတို့ကိုယ်သူတို့စံသစ်ခဲ့ကြတယ်၊တကားဖွင့်ပေးတယ်။ဒီလိုလုပ်တဲ့အပြောင်းအလဲတွေကြောင့်တိသာထင်ရှားတဲ့တိုးတက်မှုတွေ၊စီးပွားရေးအထောက်အကူတွေဝင်လာမဆဲဖြစ်လာပါတယ်
။မြန်မာနိုင်ငံဟာ2010ခုနှစ်မှာဒီမိုကရေစီရွေးကောက်ပွဲကျင်းပခဲ့ပြီးတော့2011ခုနှစ်မှာအရတားအစိုးရစနစ်နဲ့အုပ်ချုပ်လာခဲ့တာပါ။စစ်တပ်တပိုင်းအရတားအစိုးရကိုတစ်ချိန်လုံးကစစ်အစိုးရလက်ထက်ဝန်ကြီးချုပ်တာဝန်ယူခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်ကသမ္မတတာဝန်ရယူထားတာဖြစ်ပါတယ်။တိုင်းပြည်ရဲ့အရေးပါတဲ့ယာရုတာဝန်အများစုကိုလည်းအငိမ့်စားယူထားကြတဲ့အရင်ကစစ်ဖက်အကြီးအကဲတွေကရယူထားတဲ့ဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရလည်းလွတ်တော်ရဲ့အမတ်နေရာ25ရာခိုင်နှုန်းကိုလည်းစစ်တပ်ကရယူထားတဲ့ဖြစ်ပါတယ်။လက်တလောဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအရက်ဖက်အဖွဲ့အစည်းတွေနဲ့အဓိကတိုက်ခိုက်ပါတီတို့ကတောင်းဆိုနေပေမဲ့တိုးတက်မှုအလားအလာတစုံတရာမတွေ့ရသေးပါဘူး။မြန်မာနိုင်ငံမှာပြဿနာတွေအများကြီးရှိနေသေးပေမဲ့ငြင်းချမ်းပြီးတော့အလားအလာကောင်းတွေတွေ့နေရတယ်လို့ Mr. Russell ကပြောပါတယ်။
Now, there, of course, Burma has many problems, but the transformation in the economy, the transformation in the lives of the Burmese people, the opportunities that have opened up, and the scope of international cooperation and
support. မှန်ပါတယ်အခုချိန်မှာမြန်မာနိုင်ငံမှာပြဿနာတွေအများကြီးရှိနေတော့ဒါပေမဲ့စီးပွားရေးကန္တပြောင်းလဲနေပါပြီမြန်မာနိုင်ငံသားတွေရဲ့လူနေမှုဘဝတွေပြောင်းလဲလာနေပါပြီအခွင့်အရေးတွေလမ်းပွင့်နေပါပြီနောက်ပြီးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပမာဏနဲ့မြန်မာနိုင်ငံပေါ်ထောက်ခံမှုတွေဟာတော်လိုင်းရေးတည်းဆင်နွှဲပြီးတော့ပေးဆက်လိုက်ရတဲ့တံမိုးတွေကြောင့်မဟုတ်ပါဘူးအခြေအနေကကျွန်တော်တို့မြင်နေရတဲ့အတိုင်းပဲငြင်းချမ်းပြီးတော့အလားအလာတွေပြည်နေတဲ့အကြောင်းလေးပ
ါဒါကြောင့်လဲမြောက်ကိုရီးယားမှာအပြောင်းလဲဖြစ်ဖို့ရာဟာမြန်မာနိုင်ငံဥပမာကပြနေတယ်လို့ပဲအစိုးရအပြောင်းလဲတစ်မျိုးဖြစ်ဖို့မလိုပါဘူးလို့မစ္စတာရက်ဆယ်ကနမူနာပေးပြောဆိုသွားတာပါမစ္စတာရက်ဆယ်ကအမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးအနေအထားနဲ့ပတ်သက်ပြီးတော့ပြောဆိုရာမှာသမ္မတဥဘာမဟာလက်ရှိအမေရိကန်သမ္မတတဦးအနေနဲ့မြန်မာနိုင်ငံကိုနှစ်ကြိမ်တိတိတွားရောက်လည်ပတ်ခဲ့တယ်လို့မြန်မာသမ္မတဦးသိန်းစိန်ဟာလည်းဝါရှင်တန်ကိုလာရောက်လည်ပတ်ခဲ့တဲ့အကြောင်းပြောဆိုပါရယ်။လွန်ခဲ့တဲ့နှစ်နှစ်တာကာလအတွင်းမှာအမေရိကန်အစိုးရဟာမြန်မာနိုင်ငံနဲ့နီးကပ်တဲ့ဆက်ဆံမှုတွေအဆက်မပြတ်ပြုလုပ်ခဲ့တယ်လို့အမေရိကန်လွှတ်တော်အမတ်တွေထိတ်တန့်အရာရှိတွေဟာလည်းမကြာခဏတွားရောက်ပြီးတော့ဆွေးနွေးမှုတွေပြုလုပ်ခဲ့ကြပါရယ်။အခုလက်တလုံးမှာကိုအမေရိကန်အရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးအကဲဒုတိယလက်ထောက်နိုင်ငံရေးဝန်ကြီး Scott Marshall ဟာမြန်မာနိုင်ငံမှာလေးရက်ခရီးရောက်ရှိနေပါတယ်။ Mr. Scott Marshall ဟာမြန်မာနိုင်ငံမှာရှိနေစဉ်ရန်ကုန်နေပြည်တော်နဲ့ရှမ်းပြည်နယ်တို့ကိုတွားရောက်မှာဖြစ်ပြီးအစိုးရတာဝန်ရှိသူတွေ၊အရက်ဖက်လူမှုအဖွဲ့အစည်းတွေ၊လူငယ်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။